ရုရှား-ယူကရိန်းစစ်ပွဲကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်ခံရသလိုထိခိုက်ဆုံးရှုံးပြီးစီးပွားရေးပျက်စီးမဲ့အန္တရာယ်တွေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗိုလ်တူးနေမှာပြောဆိုလိုက်ပါတယ်
။ As many as 1.7 billion people.When said of whom are already living in poverty
လူဦးရေတန်း1900ကျော်ဟာအစားအစာလောင်စာဆီနဲ့ငွေကြေးစနစ်တွေမလုံလောက်မှုထိခိုက်ပျက်စီးမှုနဲ့ကြုံရနိုင်ပါတယ်အဲ့ဒီလူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲမွဲတေမှုအမှတ်မြင့်အောက်မှာရောက်ရှိနေပြီးသားဖြစ်ပါတယ်အခုအခါမှာပိုပြီးတော့ဆင်းရဲငတ်မွတ်မှုတွေနဲ့ကြုံရမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ကကမ္ဘာပဋိပက္ခတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ရဲ့အစည်းအဝေးခန်းစာစတင်ထုတ်ပြန်တဲ့ပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါကမ္ဘာအစည်းအဝေးနိုင်ငံတွေအပါအဝင်နိုင်ငံပေါင်း36နိုင်ငံဟာသူတို့ဂျုံတင်သွင်းမှုရဲ့တဝက်ကျော်ကိုရုရှားနဲ့ယူကရိန်းကဂျုံကိုမိခိုအားထားနေရတာဖြစ်ပါတယ် January လနဲ့နိုင်စာရင်အခုအချိန်မှာဂျုံစည်းနှုန်းက30ရာခိုင်နှုန်းကျော်တက်သွားပြီဖြစ်ပါတယ်ရုရှားသမ္မတပူတင်ရဲ့စစ်အသုံးစရိတ်တွေကိုဖျက်တောက်နိုင်ဖို့လောင်စာစီတင်သွင်းမှုတွေကိုပိတ်ပင်အရေးယူခဲ့ပြီးနောက်လောင်စာစီဈေးတွေဟာလည်းနှစတက်သွားခဲ့ပါတယ်စစ်ပွဲဟာဆိုးနေတဲ့အခြေအနေကိုပိုဆိုးသွားစေပါတယ်ကိုယ်စင်းနှုန်းတွေတက်သွားတဲ့အတွက်ငတ်မှုမှုအဟာရထိုးထွက်မှုဒဏ်တွေကိုခံကြရမှာပါအထူးသဖြင့်နောက်ကလေးသူငယ်တွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောဆိုခဲ့ပါတယ်